Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ။ဝါရှင်တန်မြို့တော် VOA American တန်ကနေ2016ခုနှစ်ဇူလိုင်လ9ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရုပ်ကနေစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညနေခင်းပါတောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရဲကောင်နဲ့ကျွန်မနန်းလာရုကပြောပြပေးမှာပါ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ထိပ်တီးစည်းဝေးပွဲကိုတက်ရောက်ဖို့ပိုလန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာသူခရီးစဉ်ကိုရှော့ချပြီးတော့တနတ်သမားတဦးရဲ့ချောင်းမြောင်းပစ်ခတ်လို့ရဲအရာရှိ၅ဦးတေဆုံးသွားတဲ့ Texas ပြည်နယ်ကိုလာမယ့်သတင်းပတ်အတွင်းသွားရောက်ဖို့ရှိပါတယ်။ရုရှားနိုင်ငံမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တဦးကိုရုရှားအဆောင်တပ်တဦးကတက်ခဲတဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တဦးကိုအမေရိကန်ကနင်းထုတ်လိုက်ပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါရှင်
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့27ရာစုပင်လုံညီလာခံအတွက်တိုင်းသားလက်နက်ကိုင်အဖွဲ့ဒီမိုင်းဂျာယန်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ
်။ဒီ27ရာစုပင်လုံညီလာခံကတော့ကျွန်တော်တို့မျှော်လင့်ချက်အများကြီးရှိပါတယ်။တိုင်းသားအားလုံးပါဝင်ပြီးတော့မှလုပ်မယ်လို့တဲ့သူလမ်းပွင့်ထားတဲ့အတွက်ဒီပေါ်ကနေပြီးတော့ကျွန်တော်တို့တိုင်းပြည
် UNFC ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီတွဲဖက်အထွေထွေအတွင်းမူတဲ့ဦးထွန်းစောပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မဘာသာရဲ့တောင်းဆိုချက်ပေါ် NLD ပြောခွင့်ရကတုံ့ပြန်လိုက်တာနဲ့ပတ်သက်ပြီးမဘာသာဘက်ကပြန်ပြီးတော့ဘယ်လိုတုံ့ပြန်လိုက်ပါသလဲ။တခါသွေးလွင်တော်ကွေးယောဂနဲ့ဒီယောဂမဖြစ်အောင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ကျမကြီးဆိုင်ရာသတင်းဆောင်ပါတပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းတွေကိုပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ရဲ့ထိပ်တီးအစည်းအဝေးပွဲကိုတက်ရောက်ဖို့ပိုလန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာသူခရီးစဉ်ကိုရှော့ချပြီးတော့တနတ်သမားတို့ရဲ့ချောင်းမြောင်းပစ်ခတ်လို့ရဲအရာရှိ၅ဦးသေဆုံးသွားခဲ့တဲ့ Texas ပြည်နယ် Dallas ကိုလာမယ့်သတင်းပတ်အတွင်းသွားရောက်လိမ့်မယ်လို့အင်ဖီရောကပြောပါရယ်။ Mr. Obama ဟာ Spain နိုင်ငံ Seville ကိုသွားမဲ့ခရီးစဉ်ကိုဖျက်သိမ်းလိုက်ပြီးတော့တနင်္ဂနွေနေ့မှာ Washington ကိုပြန်လည်ရောက်ရှိလာလိမ့်မယ်လို့အင်ဖီရောကကြေညာချက်မှဖော်ပြထားပါရယ်။ဂျာဟာလုံငန်းတာဝန်ထမ်းဆောင်နေတဲ့ရဲအရာရှိတွေအပေါ်ရက်ဆက်ပြီးတော့ဆက်ဆုပ်ဖွဲ့ကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့ Mr. Obama ကပြောပါရယ်။အင်ဖီရောနဲ့အစိုးရအဆောက်အုံအားလုံးမှရှိတဲ့ American နိုင်ငံတော်အလံတွေကိုကြဆုံသွားသူတွေနဲ့တန်ရာရသွားသူတွေကိုဂုဏ်ပြုတဲ့အနေနဲ့လေးရက်တာတိုင်တဝက်လွှင့်ထူဖို့ Obama ကညွှန်ကြားလိုက်ပါရယ်။အမေရိကန်ရှင်နေချုပ် Loretta Lynch ကလည်း Dallas စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ဘလို့အကူအညီမျိုးကိုမဆိုတရားရေးဌာနကပေးအပ်သွားမယ်လို့ပြောပါရယ်။ဒီသတင်းမှအဖြစ်ပြက်တွေကိုဒီနိုင်ငံမှာပုံမှန်ဖြစ်လာမဲ့ဖြစ်ရပ်တွေလိုမျိုးအဖြစ်မခံကြပါနဲ့လို့လည်းတောက်ကြနေကသတင်းစာရှင်းလင်းပွဲမှာရှင်နေချုပ်ကပြောသွားပါရယ်။တနတ်သမားဟာနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့အမေရိကန်ပြည်ရင်းလုံခြုံရေးဝန်ကြီး Judge Johnson ကလည်းတောက်ကြနေကပြောပါရယ်။
အမေရိကန်နိုင်ငံအနောက်တောင်ပိုင်းက Dallas မြို့မှာရဲအရာရှိ၅ဦးအသက်ခံရတဲ့ဖြစ်ရပ်ကြောင့်ဥရောပမှာ NATO ညီလာခံတက်နေတဲ့သမ္မတ Obama ဟာသူ့ရဲ့ခီးစဉ်ကနေတရက်စောပြီးပြန်မို့ဖြစ်လာပါတယ်။သမ္မတဟာရှေ့အပတ်အစောပိုင်းမှာ Dallas မြို့ကိုသွားရောက်ဖို့မြို့တော်ဝင်ရဲ့ဖိတ်ကြားချက်ကိုလက်ခံထားတယ်လို့ AP ပြောခွင့်ရ Jules Arnaz ကစနေနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခေါင်းဆောင်ရဲ့ဆုံးဖြတ်ချက်ဟာစနေနေ့ကဝါဆော့မြို့မှာပြီးဆုံးသွားတဲ့ NATO ညီလာခံအတွက်တော့အစီအစဉ်ပြောင်းလဲမရှိပါဘူး။ NATO ညီလာခံမှာအဖွဲ့ဝင်နိုင်ငံတွေဟာမဟာမိတ်အဖွဲ့ကြီးရဲ့အရှိတ်ချမ်းကနိုင်ငံတွေပေါ်ရုရှားရဲ့ချင်းချောက်မှုတွေတိုးလာတာကိုတံပြန်မှုအတွက်ကြိုးပမ်းအထောက်အမှုအသစ်တွေလုပ်ဖို့အတွက်သဘောတူညီခဲ့ကြပါတယ်။ Obama ဟာစနေနေ့ညနေမှာစီစဉ်ထားတဲ့အတိုင်းစပိန်နိုင်ငံကိုခီးသွားရုံမှာဖြစ်ပါတယ်။ဒါပေမဲ့ Seville မြို့မှာခီးတစ်ထောင်နားပြီးဖျားကြောင်းနဲ့နန်းတော်တွေကိုလဲပတ်ဖို့နဲ့ဘရင် Philip4နဲ့တွေ့ဆုံမှုအစီအစဉ်ကိုတော့ဖျက်လိုက်ရပါတယ်။တနင်္ဂနွေနေ့မှာတော့ Obama ဟာ Rota Yerevan ခန့်မှာ American တပ်ဖွဲ့ဝင်တွေကိုမင်္ဂုံပြောမှာဖြစ်ပါတယ်။
ရုရှားနိုင်ငံမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တအူကိုရုရှားအဆောင်တပ်တအူကတိုက်ခိုက်တဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တအူကိုအမေရိကန်ကနင်းထုတ်လိုက်ပါတယ်။နာမည်ဖော်ပြမထားတဲ့ရုရှားတန်တမန်တအူကိုဂျွန်လ18ရက်နေ့ကနင်းထုတ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြားနေမှာပြောပါတယ်။ဒါဟာမော်စကိုမှာရှိတဲ့အမေရိကန်တန်ယုံခြံဝင်းအပြင်ဘက်မှာရုရှားအဆောင်တအူကအမေရိကန်တန်တမန်ကိုတိုက်ခိုက်ပြီးသတင်းနှစ်ပတ်နီးပါးအကြာမှာနင်းထုတ်လိုက်တာပါ။အမေရိကန်တန်ယုံရှိအငါးကားထဲကထွက်လာတဲ့လူတစ်ယောက်ကိုခိတ်ဆောင်ယုံထဲကထွက်လာတဲ့ရုရှားအဆောင်တအူကရုတ်တရက်ဝင်တိုက်ခိုက်တာကိုရိုက်ကူးထားတဲ့ဗီဒီယိုကိုရုရှားအစိုးရပိုင်း NTV ရုပ်မြင်သံကြားကဒီသတင်းပတ်အစောပိုင်းမှာပြသတော့ပါတယ်။သူတို့နှစ်ယောက်လုံထွေးတပ်ပုတ်ပြီးခဏအကြာမှာတန်ယုံဝင်ပေါက်အဆောက်အုံထဲကိုတန်တမန်ကဝင်ရမောက်ပြီးတော့ဝင်သွားခဲ့ရတာပါ။အမေရိကန်တန်တမန်ကသူ့ကိုယ်သူတန်တမန်တအူဖြစ်ကြောင်းအဆောင်ကိုပြောဆိုပြီးမှပဲဒီလိုတက်ခက်ခံရတာလို့ကာဘီကပြောပါရယ်။ဒါဟာအကြောင်းမဲ့တက်ခဲ့တာဖြစ်ပြီးအမေရိကန်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့ကာဘီကဆိုပါရယ်။ ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရကတော့အမေရိကန်အရာရှိဟာအမေရိကန်ဘိုးထောက်လှမ်းရေးဘူရို CIA ကအယောင်ဆောင်ထားသူဖြစ်ပြီးသူဘသူဘဝဖြစ်တယ်ဆိုတာရုရှားအဆောင်ကိုပြောဖို့ညှဉ်းဆန်တယ်လို့အဆောင်ရဲ့မျက်နှာကိုလက်သီးနဲ့ထိုးခဲ့တာလို့ဒီသတင်းပတ်အစောပိုင်းမှာဆိုပါတယ်။အယောင်ဆောင်ထားတဲ့ CIA ဝန်ထမ်းဟာအကြမ်းဖက်သမားအစွန်းရောက်သူအသေးခံမုန်းခွဲသူဘာမဆိုဖြစ်နိုင်တယ်လို့ရုရှားနိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဇခါရိုဗာကပြောပါတယ်။တိုက်ခိုက်ခံရတဲ့အမေရိကန်တပ်သမားဟာ CIA ဝန်ထမ်းဖြစ်တယ်ဆိုတဲ့စွပ်စွဲချက်ကိုကာဘီကညှဉ်းဆန်ထားပါတယ်။
ဆီးရီးယားနိုင်ငံမှာမွတ်စလင်တွေရဲ့ရမဒန်ဥပုပ်လအဆုံးသက်အချိန်တွင်အပြစ်ကရက်စဲဖို့ဆီးရီးယားစစ်တပ်ကကြေညာထားတဲ့ကာလနောက်ဆုံးရက်ဖြစ်တဲ့ပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းမှာလူပေါင်း90နီးပါးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဟာဆီးရီးယားနိုင်ငံရဲ့မတူညီတဲ့ဒေသတစ်ခုဖြစ်တဲ့တူရကီနဲ့နယ်စပ်အနီးက Idlib နယ်နဲ့မြောက်ပိုင်းအလက်ပုံမြို့တွေမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့် Idlib နယ်ကဒါကော့စ်ကျေးရွာမှာခလီနှုတ်ဥပါဝင်လူ23ဦးသေဆုံးခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေကိုစောင့်ကြည့်နေတဲ့ဆီးရီးယားလူ့အခွင့်အရေးလေလံဆောင်ကြည့်အဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့တာဆီးရီးယားလေယာဉ်တွေလားရုရှားလေယာဉ်တွေလားဆိုတာတိကျကြမသိရသေးပါဘူး။အလက်ပုံမြို့အပြင်ဘက်မှာတော့ခလီငယ်အမြောက်များပါဝင်တဲ့လူအနည်းဆုံး25ဦးသေဆုံးသွားတယ်လို့လေလံဆောင်ကြည့်သူတွေကပြောပါတယ်။တဘုံတွေထိမ့်ချုပ်ထားတဲ့အရေးပါတဲ့ထောက်ပို့လမ်းကြောင်းတစ်ခုကိုသိမ်းယူနိုင်မှုဂျာတာရင်းကအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်လာတာကိုတုံ့ပြန်မှုအတွက်တဘုံတွေဘက်ကမော်တာနဲ့ပစ်ခတ်ခဲ့တာကြောင့်ဖြစ်ပါတယ်။ဥပုပ်လကုံဆုံးတဲ့It Alpha Ta အလိုက်ရဲ့အတွက်82နာရီကြာအပြစ်ရထားဖို့ Syria စစ်တပ်ကကြေညာထားခဲ့တာဟာတောက်ကြနေမှာအဆုံးသတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်စတင်ပြီးအပြစ်ခတ်တွေရထားရမယ့်ဗုဒ္ဓဘုနေ့ကလေးကနှစ်ဖက်လုံးမှာတိုက်ခိုက်မှုတွေဆက်လုပ်နေတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုလိုက်နာမှုမရှိတော့ဖြစ်တယ်လို့လေလာသူတွေကပြောပါတယ
်။ UAV ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ရင်းငုပ်တင်ဘောကနေပဲထိန်တပ်ဒုံးကျည်တစ်စင်းကိုစမ်းသပ်ပစ်လို့ရမှာလွတ်တင်လိုက်ပြီးပြီချင်းမှာပဲပြတ်ကျသွားပါတယ်။ဒုံးကျည်လွတ်တင်လိုက်ပြီးလေထဲ10ကီလိုမီတာအရောက်မှာပောက်ကွဲသွားတာဖြစ်တယ်လို့တောင်ကိုရီးယားယွန်ဟသတင်းဌာနကပြောပါတယ်။ဧပြီလတုန်းကအလားတူစမ်းသပ်ပစ်လို့မှုတစ်ခုလည်းအောင်မြင်မှုမရခဲ့ပါဘူး။မြောက်ကိုရီးယားအရှိတ်ကံယိုတန်းစစ်ပိုမြို့အနီးကတန်ချိန်2000ရှိတဲ့ရင်းငုပ်တင်ဘောကနေစနေနေ့မနက်ကဒုံးကျည်စမ်းသပ်ပစ်လုခဲ့တာဖြစ်တယ်လို့ယွန်းဟသတင်းဌာနကဆိုပါတယ်။ဒုံးကျည်ဘလောက်အတိုင်းဓာတ်ထိရောက်ခဲ့တဲ့ဘယ်နေရာမှာပြတ်ကျသွားတယ်ဆိုတာကိုအတိမပြုနိုင်သလိုမြောက်ကိုရီးယားအနေနဲ့ကုလသမဂ္ဂရဲ့ပြည်ထောင်ချက်ကိုဒုံးကျည်တွေအဆက်မပြတ်ပစ်လုခြင်းဖြင့်ချိုးဖောက်နေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ပဋိထိန်တပ်ဒုံးကျည်ပစ်လုမှုကိုတားမြစ်ထားတဲ့ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့သတ်မှတ်ပြဋ္ဌာန်းချက်တွေကိုချိုးဖောက်နေတဲ့ဒီဒုံးကျည်ပစ်လုမှုနဲ့လက်တလောပြုလုပ်သွားတဲ့တခြားစမ်းသပ်ပစ်လုမှုတွေကိုအမေရိကန်ရစ်တပ်ပြောခွင့်ရဒုတိယဗိုလ်မှူးကြီး Gary Ross ကပြင်းပြင်းထန်ထန်ရှုံချလိုက်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လုမှုကိုရှုံချပါတယ်။မြောက်ကိုရီးယားရဲ့ချိန်ချောင်းမှုကိုကာကွယ်ဖို့ကိုရီးယားကျွန်းဆွယ်မှာအစစ်မြင့်ဒုံးကျည်ကာကွယ်ရေးစနစ်ကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပြီးတရက်အကြာမှာပဲအခုလိုဒုံးကျည်စမ်းသပ်ပစ်လုလိုက်တာဖြစ်ပါတယ်။
တရုတ်ဆိုရဟာတိဘက်ကိုပေါ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလာဆာမြို့မှာနိုင်ငံပေါင်း30ကျော်ကလူ130ကျော်တက်ရောက်ခဲ့တဲ့တိဘက်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကို2ရက်ကြာကျင်းပခဲ့တယ်လို့တရုတ်ဝင်တရုတ်သတင်းဌာနတွေကသတင်းပေးပို့ပါရတယ်။ China Daily ရဲ့သတင်းဖော်ပြချက်အရကွန်မြူနစ်ပါတီရဲ့ဝါဒဖြန့်ချီရေးဌာနကစီစဉ်တဲ့အဲ့ဒီဆွေးနွေးပွဲမှာတက်ရောက်လာသူတွေကကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်ဖွံ့ဖြိုးတိုးတက်မှုယဉ်ကျေးမှုနဲ့သဘောပတ်ဝန်းကျင်ကိုအကောင်အွယ်ပေးဖို့စတာတွေကိုသဘောတူညီချက်ရခဲ့တယ်လို့ဆိုပါရတယ်။ဒါပေမဲ့ Free Tibet အဖွဲ့ရဲ့ Director Eleanor Baron Rosgren ကတော့ဒေသတွင်းမှာတရုတ်အစိုးရရဲ့ဝါဒဖြန့်ချီမှုတွေပို့ပြီးပေါက်ရအောင်လုပ်ပေးဖို့အတွက်ဒီဆွေးနွေးပွဲကိုအသုံးချတာဖြစ်တယ်လို့ပြောပါရတယ်။အခုလိုကောင်းတဲ့သတင်းပါပါလီနဲ့အောက်ကမကောင်းတဲ့အကြောင်းအရာတွေကိုဖုံးဖိလို့မရပါဘူး။လက်တွေ့မှာတော့တိဘက်ရဲ့စီးပွားရေးအခြေအနေတိုးတက်မှုကိုအများစုဖြစ်တဲ့တိဘက်လူမျိုးတွေကအပေကံပွဲကြီးပြိတ္တအနေနဲ့ပဲကြည်နေရပြီးရွှေပြောင်းဝင်ရောက်လာတဲ့တရုတ်လူမျိုးတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကပဲအကျိုးခံစားရတာဖြစ်တယ်လို့သူမကပြောပါရတယ်။တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသပိုင်းရုတ်တန်လိုင်းကတော့နိုင်ငံသားအချို့တက်ရောက်တာကိုလည်းပြသခဲ့ပါရတယ်။ဒီထဲမှာ Asia Society အဖွဲ့ရဲ့ဒုဥက္ကဋ္ဌ Christine Davies နဲ့တိဘက်နဲ့စင်ကြန်းဒေသတွေရဲ့အခြေအနေကိုအကောင်းမြင်ပြီးရေးသားခဲ့တဲ့ပြင်သစ်စာရေးဆရာ Sonia Bresler တို့လည်းပါဝင်ပါရတယ်။
နပဒက်စ်အပြင်အပူပိုင်းတိုင်ဖုန်မုန်တိုင်းဟာတရုတ်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းကိုဒီကနေ့ဝင်ရောက်တိုက်ခတ်တဲ့အချိန်မှာအပြော့သွားပါပြီ။မုန်တိုင်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးတဲထန်စွာရွာသွန်းနေတာပါ။တရုတ်အာဏာပိုင်တွေကမုန်တိုင်းဘေးဒဏ်တင်တဲ့ဒေသတွေမှာနေထိုင်နေကြတဲ့လူပေါင်း 23,000 ထက်မနည်းကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့တယ်လို့ငါဖန်ဆက်လေ 3,000 ခွဲထက်မနည်းကိုလည်းကမ်းပြန်ကပ်ဖို့အမိန့်ထုတ်ပြန်ထားတယ်လို့ဖူဂျီယန်ခရိုင်မိုးလေဝသဌာနကပြောပါရတယ်။တိုင်ဝမ်ကျွန်းအရှေ့ပိုင်းကိုနပဒက်အင်အပြင်တိုက်ဖုန်မုန်တိုင်းဝင်တိုက်ရမှာတော့လူ၂ယောက်သေဆုံးပြီးတော့82ယောက်ဒဏ်ရာရသွားခဲ့ပါရတယ်
။နိုင်ငံမောင်းဆောင်ကအာဂတယင်မှု၃ဦးကိုတည်ဆောင်လာတဲ့ဆိုယူအာဂတယင်ဟာစနေနေ့မနက်ကကမ္ဘာမြေပြင်အထက်ကီလိုမီတာ400လောက်မှာရှိတဲ့နိုင်ငံတကာအာဂတစကန် ISS နဲ့ချိတ်ဆက်နိုင်ခဲ့ပါတယ်။ NASA အာဂတယင်မှုကက်သလင်းရူဘင်၊ရုရှားအာဂတယင်မှုအန်တိုနီအိုင်ဗာကရှင်နဲ့ဂျပန်အာဂတယင်မှုတာကူယာအိုနီရှိရို၃ဦးဟာကြာသပတေးနေ့ကရုရှားအာဂတစကန်ရှိတဲ့ကာဇက်စတန်နိုင်ငံဘိုက်ကနော်ကနေထွက်ခွာလာခဲ့တာဖြစ်ပါတယ်။အာဂတယင်မှုအဖွဲ့ဟာကမ္ဘာကိုလှည့်ပတ်နေတဲ့အာဂတစကန်နဲ့မှလေးလကြာနေထိုင်မှာဖြစ်ပါတယ်။သူတို့အဖွဲ့ဟာရှိနေမိသားအမေရိကန်အာဂတယင်မှုဂျက်ဖ်ဝီလျံနဲ့ရုရှားအာဂတယင်မှုအော်လက်စ်ကာရှိုဂျာ LSC အော်ဗရတင်တို့နဲ့ပူးပေါင်းမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပြီးတော့ဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေး27ရာစုပင်လုံညီလာခံနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။27ရာစုပင်လုံညီလာခံမှာထိုင်းသားလက်နက်ကိုင်အဖွဲ့ရဲ့အခြေခံဘုံသဘောထားယက်တီချက်ရနိုင်ဖို့ကချင်ပြည်နယ်မှာကြားရမှာတိုင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ရဲ့မျက်နှာစုံညီစည်းဝေးကြတော့မှာဖြစ်ပါတယ်။မိုင်ကြားရမှာလာမယ့်ဇူလိုင်လ26ရက်နေ့ကစတင်ကျင်းပမှာဖြစ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့တက်ရောက်မှာဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအဖွဲ့စည်းတွေရဲ့ကြိုတင်ပြင်ဆင်နေမှုတွေကိုမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်ဇူလိုင်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်တဲ့မျက်နှာစုံညီအစည်းအဝေးကိုလာမယ့်ဇူလိုင်လ26ရက်နေ့ကနေဇူလိုင်လ29ရက်နေ့အထိကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်27ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်မှုအဖြစ်တွေ့ဆုံရမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းကြရံမျက်နှာစုံညီအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးသဘောတူညီတဲ့တိုင်းရင်းသားတွေရဲ့အခြေခံဘုံသဘောထားယက်တီချက်ရရှိနိုင်မှုအဓိကဆွေးနွေးကြမှာဖြစ်ပါတယ်။မိုင်းကြရန်မျက်နှာစုံညီအစည်းအဝေးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဘုံသဘောတူညီချက်ရဖို့အဓိကထားဆွေးနွေးမှာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့တွဲဘက်အထွေထွေအတွင်းရေးမှူးတစ်အဖြစ်ပါတာဝန်ယူထားတဲ့ဦးထွန်းစော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။တိုင
်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့ကြီးများရဲ့မျက်နှာစုံညီအစည်းအဝေးလို့ခေါ်ပါတယ်မျက်နှာစုံညီစည်းဝေးကတော့27ရာစုပင်လုံညီလာခံအတွက်အကျိုးညှိနှိုင်းတဲ့အရေးချက်တစ်ချက်ရှိတယ်။နောက်ပြီးတော့မှတိုင်းရင်းသားအလုံးဖွဲ့စည်းတွေကြားမှာပေါ့လေ။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာဘုံညီမှန်းချက်တွေပေါ့နော်။အဲ့ဒါတွေကိုချမှတ်ဖို့ရှိပါတယ်။ဒီအကြောင်းအရာဒီရေးချက်နှစ်ခုပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဆွေးနွေးသွားဖို့ရှိပါတယ်အဓိကအဖြစ်ပေါ့လေ
။ကချင်ပြည်နယ်မိုင်းကြရံမှာကျင်းပမယ့်မျက်နှာစုံညီအစည်းအဝေးမှာလည်းမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးမှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုအားလုံးပါဝင်ရေးဆိုတဲ့မူကိုဆက်လက်စုပ်ကိုင်ထားမှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်တို့ဒီဘက်ကတော့ UNSD နဲ့တကွတိုင်းဒေသနဲ့တောင်လိုင်းရဲ့ဖွဲ့စည်းများဟာအားလုံးပါဝင်ရေးဟာအချင်းတိုင်းမှာဖြစ်ပါတယ်ဒါကြောင့်လဲဆိုတော့ဒီတိုင်းပြည်ကငင်းငင်းတဲတဲနဲ့အဖြေရှာမှပဲတိုင်းပြည်ကပြစ်ဆက်သွားလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့တနိုင်ငံလုံးပြစ်ခတ်ရစေရစ်စင်ဆိုတာအားလုံးပါဝင်မှပဲလေဖြစ်မယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ထားတဲ့အညီပေါ့လေအားလုံးပါဝင်ရေးဟာကျွန်တော်တို့ကအချင်းတိုင်းမှာဖြစ်ပါတယ်ဆိုတာကတော့ပြစ်ခတ်ရစေမှဒီနိုင်ငံရေးဆွေးနွေးပွဲအချင်းတိုင်းပါပေါ့နော်ဒါအားလုံးပါဝင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့သဘောထားဖြစ်ပါတယ
်နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပမယ့်27ရာစုပင်လုံညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအလားအလာကောင်းတွေပေါ်ထွက်လာနိုင်မယ်လို့တိုင်းရင်းသားတွေဘက်ကတော့မျှော်လင့်ချက်များစွာရှိတယ်လို့လည်းဦးထွန်းစော်ကပြောပါတယ်
ဒီ27ရာစုပင်လုံညီလာခံကတော့ကျွန်တော်တို့မျှော်လင့်ချက်အများကြီးရှိပါတယ်ဒီ27ရာစုပင်လုံညီလာခံတို့ကျွန်တော်တို့တောင်ဆန်းစုကြည်ကနာမည်ပေးထားကြတဲ့အနေပေါ့လေတိုင်းဒေသအားလုံးပါဝင်ပြီးတော့မှလုပ်မယ်လို့လည်းသူလမ်းပွင့်ထားတဲ့အတွက်ဒီပေါ်ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ကြီးကိုပြည်မှန်တဲ့ ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပုံစံမျိုးနဲ့တည်ထောင်မယ်ဆိုတော့လမ်းကြောင်းပေါ်ကိုသွားဖို့အတွက်ရည်မှန်းချက်ရှိနေပါတယ်ဒီလိုကြီးမားတဲ့ရည်မှန်းချက်ရှိတဲ့အတွက်ဒီပေါ်ကနေပြီးတော့မှကျွန်တော်တို့ကတော့ဆွေးနွေးပွဲကတော့တစ်ချိန်တည်းကတော့ပြတ်မှာမဟုတ်ဘူးကွာလေအချိန်ချင်းကျွန်တော်တို့ဆွေးနွေးနှိမ့်နိုင်ပြီးတော့မှအဖြေခြံသွားရဖို့ရှိတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲပြင်ဆင်မှုအားကောင်းဖို့လိုတယ်နော်ဘက်ပေါင်းစုံကကျွန်တော်တို့ဆွေးနွေးနှိမ့်နိုင်ပြီးတော့မှငြင်းငြင်းကြဲကြဲနဲ့ဆက်လက်နှိမ့်နိုင်အဖြေချဖို့ရည်ရွယ်မျိုးနဲ့လုပ်တဲ့ခါကျတော့ရလက်ကောင်းတဲ့ဖက်ဖို့ပဲမျှော်လင့်ထားတာရှိပါတယ
်မိုင်းကြရန်အစည်းအဝေးဖြစ်မြောက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဦးဆောင်တဲ့ပြင်ဆင်ရေးကိုတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဦးလာနန်ဦးဆောင်တဲ့အဖွဲ့ကဆောင်ရွက်မှာဖြစ်ပြီးကျင်းပရေးကိုတော့ကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ကခုဦးရေကဥက္ကဋ္ဌအဖြစ်တာဝန်ယူကြမှာလည်းဖြစ်ပါတယ်အစည်းအဝေးကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်တယ်လို့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့ကိုယ်စားတိုင်းရင်းသားပါတီတွေစုဖွဲ့ထားတဲ့တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း NPF တို့ကိုလည်းဖိတ်ကြားသွားဖို့ရှိတယ်လို့သိရပါတယ်အခုလိုမျိုး21ရာစုပင်လုံးညီလာခံအကျိုးပြင်ဆင်မှုအနေနဲ့တိုင်းရင်းသားလက်နက်ကိုင်တွေပြင်ဆင်နေကြခြင်းနဲ့တပြိုင်နက်ထဲမှာပဲ21ရာစုပင်လုံးနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကလည်းပြင်ဆင်နေကြပါပြီအရက်ဖက်အဖွဲ့အစည်း CSO တွေအနေနဲ့ပင်လုံးညီလာခံအတွက်ငြိမ်းချမ်းရေးအတွက်မူဝါဒသဘောထားတွေရရှိနိုင်မှု CFO Forum ကျင်းပနိုင်ရေးအရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးပြင်ဆင်မှုတွေကိုလည်းဆောင်ရွက်နေပါတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းများ Forum ဖြစ်မြောက်ရေးယာယီကော်မတီအဖွဲ့ဝင်ကိုသွင်းလင်းအောင်ကလည်းပြောပါတယ်
အဲ့တော့ကျွန်တော်တို့အမြင်ကတော့ဘာဖြစ်ဖြစ်နိုင်ငံတော်တိုင်ပင်ခံအခုလုပ်လိုက်တဲ့ဟာအဆအဟာတွေတော့စားတယ်ဒါတော့ကျွန်တော်တို့ရဲ့အတန်တွေတော့ပို့ပြီးတော့ပေးနိုင်လိမ့်မယ်လို့တော့ထင်တယ်မျော်လင့်တာကတော့ရှေ့ဆူရတဲ့ဆိုင်တချို့တာလာတဲ့အချက်လေးတွေတွေ့ရတဲ့အတွက်တော့ပို့ပြီးတော့ကျွန်တော်အတန်တွေပေါင်းသွားလို့တော့မျော်လင့်မိတာပေါ့ဗျာ
နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းဦးဆောင်မဲ21ရာစုပင်လုံးကြီးလာကံမှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေး21ရာစုပင်လုံးကြီးလာကံအကျိုးပြင်ဆင်ရေးကော်မတီကစ조사ဆောင်ရွက်နေပြီးတော့လာမယ့်ဩဂတ်လမှာတော့21ရာစုပင်လုံးကြီးလာကံကျင်းပနိုင်ခြင်းရှိတယ်လို့မျှော်လင့်ကြောင်း21ရာစုပင်လုံးကြီးလာကံကျင်းပနိုင်ရေးပြင်ဆင်နေသူတွေကပြောပါတယ်ရှင
်21ရာစုပင်လုံးကြီးလာကံမှာအခြေခံဘုံရည်တည်ချက်ရဖို့အတွက်တိုင်းနာလက်နက်ကိုင်အဖွဲ့တွေမိုင်ကြံမှာတွေ့ဆုံဆွေးနွေးမှာနဲ့ပတ်သက်ပြီးတော့မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့နိုင်ငံကြီးနဲ့ဆိုင်တဲ့တရင်တစ်ခုကိုလည်းပြောပြခြင်းပါတယ်အမျိုးသားရေးဝါဒီမဘာသာအဖွဲ့ရဲ့တောင်းဆိုချက်ကိုတုံ့ပြန်စရာအကြောင်းမရှိဘူးလို့အာနာယ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်မဘာသာဘဟုကတော့ဒီပြောကြားချက်ကိုအတီးမယူနိုင်သေးကြောင်းဦးဆောင်အဖွဲ့ဝင်တဦးက VOE ကိုပြောပါတယ်မြန်မာနိုင်ငံမှာမဘာသာမလို့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောကြားချက်ကိုဇူလိုင်လ14ရက်နေ့နောက်ဆုံးထားဖြေရှင်းပေးဖို့မဘာသာအဖွဲ့ကတောင်းဆိုထားတာပါအပြည့်စုံကိုတော့မိုင်းရင်ကျနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကိုကတော့ကိုဖြိုးမင်းသိန်းပြောလိုက်ပါတယ်ကြီးသောမှုငယ်ငယ်သောမှုပါရအောင်ကောင်းတဲ့ထဲပဲလေကိုတို့က28ဒီအဲ့လိုဝေဖန်ခံကနေကုခံရစစ်စိုးရဲ့ဖိနေမှုခံရတဲ့ဟာနေဆိုင်ကကပန်းနဲ့ပေါက်လို့ယူစားတယ်လို့ဘာမှပြန်လုပ်မှာမဟုတ်ဘာမှလည်းပြောမှာမဟုတ်ဘာလို့ကိုတို့ကမူရဖွဲ့စည်းပုံခြေရာဥရိယကောကိုတို့ NL ရဲ့ဖွဲ့စည်းပုံမူရတော့ဘာသာရေးနဲ့နိုင်ငံရေးလုံးဝခွဲခြားထားတယ်ဘာသာရေးကိုနိုင်ငံရေးကြိုးတွက်သုံးချောင်းနိုင်ငံရေးနဲ့ဘာသာရေးနဲ့မရောအဲ့တော့သူတို့ပြောညာပြောကိုတို့ဘာမှမလုပ
်အခုလိုဥဝင်းထိန်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အတီးမယူနိုင်သေးကြောင်းမဘာသာဘဟုဥဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ်
ကျွန်တော်လည်းအဲ့ဒီဖိုင်လေးကြည့်လိုက်ရပါတယ်ဗီဒီယိုဖိုင်အဲ့မှာသူတုံ့ပြန်မိလာကဥဝေထင်ကအဲ့ဒီစကားကိုသူတို့ EC ကော်မတီရဲ့တုံ့ပြန်ချက်အရပြောတာလားဒီတယောက်တည်းသဘောလွတ်လွတ်လပ်လပ်ပြောတာလားဆိုတာတော့မသိဘူးပေါ့လေသူကရုံးစာနဲ့ဒီကထွက်လာတာမျိုးပဲနဲ့ဒီမေးပုံတိုင်းပုံပြောမှုဆိုပုံကလည်း copy paste shop ပေါ့တကယ်လားစီမင်းဝဲဆိုတာတကယ်တော့တယောက်မေးတာကိုသူကအဲ့ဒီလက်လွတ်လပ်လပ်ပြောတာအဲ့ဒီဒီအဖွဲ့ရဲ့သဘောထားလားဒီတယောက်တည်းသဘောထားဆိုတာကိုတော့စောင့်ကြည့်ရမယ်ပေါ့လေအခုစကားကိုကျွန်တော်တို့အပြည့်အစုံပြောအောင်
မဘာသာအဖွဲ့ဝင်တန်ဃာတပါးချင်းစီကအစ္စလမ်ဘာသာနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဘာသာရေးမုန်းတီးမှုတွေဖြစ်ပေါ်အောင်ဟောပြောမှုတွေရှိခဲ့တာဥဟူရတူကနေကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုပုဂ္ဂိုလ်ရေးအရာစော်ကားတိုက်ခိုက်ပြောဆိုတာတွေကိုတရားဥပဒေအရအေးအေးယူကန့်တွေဖြေရှင်းခဲ့ခြင်းရှိတာကြောင့်တိပမှာဗုဒ္ဓသာသနာပြုနေတဲ့မြန်မာယဟန်တော်တွေကိုနိုင်ငံတကာအတိုင်းဝိုင်းကပါအထင်မြင်လွဲမှားမှုတွေရှိခဲ့တယ်လို့ NLA တွေပါရှိလာကြောင်းနိုင်ငံတကာမှာသတင်းသုံးနေထိုင်နေတဲ့တန်ဃာတချို့ကမိတ်ကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မဘာသာဘဟုရဲ့သဘောထားဘယ်လိုရှိပါသလဲလို့ဦးမောင်မောင်ကမေးကြည့်တော့
မဘာသာအနေနဲ့အဲ့ဒီပေါ်မှာတော့ဘာမှမပြောခဲ့ဘူး။ဘာဖြစ်လို့လဲဆိုတော့ဥမူရသူရဲ့ဦးချင်းခံစားချက်နဲ့ပြောတဲ့ကိစ္စကို။ဒါတော့ဥမူရသူကမဘာသာဘဟုမှာသူကဒီဥဆောင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဆိုပေမဲ့ဥဆောင်အဖွဲ့ဝင်ကအများကြီးရှိတယ်လေ။ဒါသူကတော့မန္တလေးပေါ်လေးအထက်မှမှဒီအတွက်တော့သူတို့ကတာဝန်ခံထားတယ်။ဒါတော့မဘာသာတစ်ခုလုံးကိုတော့ဒီလိုကိုစားပြီးပြောတယ်ဆိုတာတည်းကသူက
ရရှိလီဟာမြန်မာနိုင်ငံမှာအကြီးကျယ်ပြဿနာတက်နေတဲ့ဘင်္ဂလားဒေ့ရှ်နဲ့ဇက်ကကုမင်လာတဲ့ဘင်္ဂလီတွေဘက်ကရပ်တည်ပြီးတော့သူတို့ကိုရိုဟင်ဂျာဆိုတဲ့ဒီမြန်မာနိုင်ငံကလုံးဝလက်မခံတဲ့နာမည်ကိုဆက်ကဆက်ကပြောနေတယ်။နောက်ပြီးတော့ကုလသမဂ္ဂကပါအပြည့်အစုံကတည်နေတဲ့အခါမှာလည်းဒီကပြစ်ပြစ်မှန်နေနဲ့လွှဲချော်ပြီးတော့သူရဲ့စာအကြံစီရှိရှိဒီရချက်ရှိရှိပေါင်ရထားတဲ့ဒီရခံစာကြီးနဲ့မြန်မာနိုင်ငံကိုတိုက်ခိုက်တယ်ဆိုတော့မြန်မာနိုင်ငံတနေနိုင်ငံလုံးကမကပါဘူး။ပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်အချုပ်အခြာအာဏာကိုပါတိုက်ခိုက်တဲ့အတွက်ကြောင့်ဒီစကလုံးကိုသုံးလိုက်တယ်လို့ဒါသူတို့ရဲ့ကုလသမဂ္ဂတို့ရဲ့ဒါတုံ့ပြန်ချက်ပေါ့လေ။ကျွန်တော်တို့သဘောထားကတော့ဒါပုဂ္ဂိုလ်ကြီးသဘောထားဖြစ်ပါတယ်။
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောကြားချက်ကိုတတ်မှတ်ထားတဲ့ရက်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ကတာဝန်ယူဖြေရှင်းတာတောင်းမန်တာမျိုးမလုပ်ဘူးဆိုရင်ဆန္ဒပြဖို့ရှိတယ်လို့လက်မှတ်ကောက်ခံတဲ့လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မဘာသာအဖွဲ့ကပြောဆိုထားပါတယ်ရှင
်။မိုင်းရင်တိုင်းပြောပြသွားတာဖြစ်ပါတယ်။ကျမကြီးဆိုင်ရာသတင်းတော်တပုတ်ကိုနောက်ထပ်မတင်ပြခင်မှာအခုတစ်ခါတော့ဒီကနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့တန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောဒရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကတန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာတန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က0932321555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်တော်ရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေစနေညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါရစေ။အခုတော့ကျမကြီးဆန်ရသတင်းဆောင်မတစ်ပုဒ်ကိုတင်ပြကြင်ပါရစေ။မိုးရင်းကာလမြန်မာနိုင်ငံမှာအဖြစ်များတဲ့သွေးလွန်တုပ်ကွေးရောဂါဟာအချိန်မီမကုသနိုင်ရဲ့အသက်အန္တရာယ်ထိပါထိခိုက်စေတာမို့လို့ရောဂါမဖြစ်အောင်ကြိုတင်ကာကွယ်ဖို့မြန်မာနိုင်ငံကကျမကြီးပညာရှင်တွေအသိပေးလိုက်ပါရစေ။သွေးလွန်တုပ်ကွေးရောဂါကာကွယ်ဖို့ဆိုရင်ကိုနေထိုင်တဲ့ပတ်ဝန်းကျင်မှာခြေနေမပေါက်ပွားအောင်လှုပ်ဆောင်မှုကအဓိကအရေးကြီးတယ်လို့လည်းပြောကြပါတယ်အပြည့်စုံကတော့မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ခင်ဗျာ
ခုလိုမိုးရွာသည့်ကာလမှာတော့တာမန်ဖြစ်နေကြတုပ်ကွေးယောဂါနဲ့ချင်းကိုက်လို့ဖြစ်တဲ့သွေးလွန်တုပ်ကွေးယောဂါတို့ကိုသတိထားရမှာပဲဖြစ်ပါတယ်ဒါပေမဲ့တုပ်ကွေးယောဂါကတော့လူအသက်အန္တရာယ်အတွက်တိတ်မဆိုးရင်ရပါပဲသွေးလွန်တုပ်ကွေးယောဂါကတော့အသက်ကိုရန်ရှာတဲ့အထိဒုက္ခပေးတတ်ပါတယ်သွေးလွန်တုပ်ကွေးယောဂါဟာ15နှစ်အောက်ကလေးတွေမှာအဖြစ်များတက်ပြီးလူကြီးတွေမှာလည်းဖြစ်တတ်တဲ့ယောဂတစ်မျိုးဖြစ်ပါတယ်။သွေးလွန်တုပ်ကွေးနဲ့တုပ်ကွေးဟာယောဂလက္ခဏာအနည်းငယ်ဆင်ပေမဲ့တော်တော်များများကွာခြားတဲ့အကြောင်းကိုတော့ဒေါက်တာမြင့်ဦးကအခုလိုပြောပါရစေ
။သွေးလွန်တုပ်ကွေးယောဂလိုပဲကြိုက်ခဲတယ်။တုပ်ကွေးနဲ့ဆန်းဆန်းပေါ့။ဒါမှမဟုတ်တုပ်ကွေးလိုတော့ကတုံးထားလား။ရှိရသွေးလွန်ဆိုတာလေးကိုကျွန်တော်အထူးပြုလိုက်ရတာကဒီတုပ်ကွေးစီတာမန်တုပ်ကွေးမဟုတ်ပါ။သွေးတွေအထဲမှာယိုတတ်တယ်။ဒါကြောင့်ကျွန်တော်တို့ကနှာခေါင်းသွေးရှမ်းမယ်။ကော်ဖီအောင်အမ်းမယ်။ဝမ်းမဲမဲတွေသွားမယ်။ကိုယ်ခန္ဓာမှာအဆက်ပြောက်အနည်းရထွက်မယ်။သွေးကြီးဥစားတွေပေါ်မယ်ပေါ့အဲ့ဒါကြောင့်ကိုခန္ဓာထဲမှာသွေးတွေရိုစိမ့်ဆိုတာကသွေးထဲမှာကျွန်တော်ကသွေးရည်ကြီးနဲ့သွေးဥတွေရှိတယ်အဲ့တော့သွေးရည်ကြီးကိုပလာစမာလို့ခေါ်တာပေါ့အဲ့တော့ကျွန်တော်ကသွေးကြောနေရန်ကနေအဲ့ဒီပလာစမာတွေရိုစိမ့်ပြီးတော့အပြင်ကိုထွက်တော့သွေးတွေသွေးကြောထဲမှာသွေးမရှိတော့ဘူးသွေးမရှိတဲ့ခါကျတော့ဥသွေးဥတွေပဲကျန်နေအရင်မရှိတော့ဆိုတာ shock ရတာပေါ့အဲ့ဒါကျွန်တော်လူကိုသိစေတာပဲ
သွေးလွန်တုပ်ကွေးဟာဆိုရင်တော့ချင်းရဲ့ဒရေးကနေတစ်ဆင့်လူကိုကူးဆက်ပြီးဖြစ်တတ်တဲ့ယောဂါဖြစ်ပါတယ်သွေးလွန်တုပ်ကွေးမှာဗိုင်းရပ်စ်၄မျိုးရှိတဲ့အတွက်တစ်ခါဖြစ်ပြီးလည်းနောက်တစ်ထပ်ဖြစ်နိုင်အောင်မယ်လို့ဆရာဝန်တွေကပြောပါတယ်။ဒါကြောင့်သွေးလွန်တုပ်ကွေးရောဂါလက္ခဏာနဲ့ကုသဖို့အစဉ်အဆက်ကိုဒေါက်တာမြင့်ဦးကအခုလိုပြောပါတယ်
။အဲကြောင့်ကျွန်တော်သွေးလွန်တုပ်ကွေးကိုကျွန်တော်ကအဆင့်ကိုကျွန်တော်ကြည့်ရတယ်။ပထမအဆင့်ဖျားမယ်။ခုနကကျွန်တော်တို့နှာခေါင်းသွေးရှံတော်၎င်းတစ်ခုခုရှိမယ်အမ်းမယ်။ဒါမှမဟုတ်အဲ့မှာဆရာဝန်ကသွေးပေါင်ကိုတန်းလိုက်တာပေါ့။သွေးပေါင်တန်းတဲ့အခါမှာကျွန်တော် hashtag လို့ခေါ်တယ်။ဒါတိပေါင်ညှစ်ပြီးတော့ကျွန်တော်၅မိနစ်ထားလိုက်တာ။ထားလိုက်ပြီးအလဲမှာထားလိုက်ပြီးတော့ကျွန်တော်၅မိနစ်ပြီးရှော့လိုက်ပြီးတော့မှလက်ပေါ်မှာကျွန်တော်ကအဆက်ပြောက်လေးကိုတလက်မှပတ်လေတဲ့မှာကျွန်တော်တို့တိုင်ရေးလိုက်တယ်။ဆယ်ဆက်တဲ့ပို့ပြီးဆိုရင်တော့ဒါဘယ်နည်း hashtag positive ဖြစ်နေပြီ။အဲ့တော့ဖျားလဲဖျားတယ်ဒီဟာလဲပေါ်တယ် hashtag လဲပေါ်တယ်ဆိုရင်တော့အဆင့်တက်ဆင်းနေသူတို့တော့ဝေးအဆင့်တက်အဲ့ဒါဆေးုံတက်ဆရာမလို့ပါအောင်ကြောက်ဆရာမလို့ပါအောင်ဆင်းစောင့်ကြည့်ရတော့မယ်။အဲ့လိုမျိုးဖြစ်ပြီးတော့ဆရာကိုမနေ့တစ်ခါညတစ်ခါပြမယ်ကိုနဲ့အနည်းဆုံးဆရာအောင်ဆိုတော့ဒါတော့တိုင်းမယ်တခြားလက္ခဏာတွေပေါ့ short ဖြစ်မဲ့လက္ခဏာရှိသလားဒါအဆင့်တက်အဆင့်နစ်ဆိုတာခုနကကျွန်တော်တို့ပြောသလိုပေါ့ဟို clear နည်းနည်းလေးဟိုသူနှာခေါင်းသွေးရှာတာအန်ကော်ဖီအောင်အန်တာတွေပါလာပြီ ်ရောအဆင့်နှစ်တိုင်းလဲကျွန်တော်ဆေးရုံမတင်ဘူးတချို့တော့အဆင့်နှစ်တွေကိုကျွန်တော်တင်တယ်ရောအဲ့ဒါအဆင့်နှစ်တင်တဲ့နှစ်ကအပြင်မှာကုလို့ရသေးတယ်အဆင့်3ဆိုရင်တော့ကျွန်တော်ကဆေးရုံတင်ရတော့မယ်ဘာလို့လဲခုနကတော့ဟိုနေ shock ဖြစ်မဲ့လက်ကျိုတင်နမိတ်ပြတဲ့လက္ခဏာတွေပေါ်နေပြီဘာတွေလဲဆိုခလေးကပထမလန်းစန်းနေရာနေမှိန်းတယ်ကြီးတိုက်တယ်အဲ့ပထမနေရာဖျားနေရာဒီနည်းလဲကြောက်လုံးဝဖျားကြပါဘာအော်တယ်ခြေပြားလက်ဖျားတွေပါတဲ့အေးပြီးတော့ကျွန်တော်တိုင်းတာခြေပြားလေးတွေမဟုတ်ဘဲနဲ့လက်မောင်းအထိကိုကျွန်တော်လက်တို့လက်ပြန်လေးကတိုင်းလိုက်အေးတယ်ရင်းမမအေးအဲ့ဒါဆိုရင်တော့ကျွန်တော်က short ဖြစ်တော့အဆင့်3လက်အေးကြီးတယ်အဆင့်3ဒီဆေးရုံမှာကုသရမယ်အိမ်မှာထားရင်အသက်အန္တရာယ်ဆုံးရုံဆုံးပါသွားနိုင်တယ
်ရေစည်းရေလာမကောင်းတဲ့မြောင်းတွေညောင်ရီအိုးတွေကရေတွေနဲ့အဓိကကတော့ရေတွေမှာခြင်တွေပေါက်ခွာတက်ပြီးအဲ့ဒီခြင်ချားတွေကတဆင့်သွေးလွန်တုပ်ကွေး virus ကိုတည်ဆောင်လာကြတာဖြစ်ပါတယ်ခြင်ချားတွေဟာ၂ရက်ကနေ9ရက်အတွင်းပေါက်ခွာနိုင်တဲ့အတွက်ခြင်ချားတွေမပေါက်ခွာရအောင်ရေချင်းရေချမ်းတွေမရှိအောင်လည်းအိမ်ရင်းအိမ်ပြင်ကစုံပြပစ္စည်းတွေဖြစ်တဲ့အိုးခွက
်အိမ်ထဲမှာမှောင်တဲ့နေရာမှာရှိရနေရင်းပဲကြိုက်တယ်ဆိုတော့ကျွန်တော်ကမှောင်အောင်လင်းအောင်လုပ်ပေးထားမယ်ကလေးတို့အိမ်ရှင်အောင်တဲ့အိမ်ပါကျောင်းနေမှာလဲဆေးရည်စိမ်ကလကာတွေထားပေးပါရှင်အောင်ကလေးတို့ရှင်အောင်တဲ့အိမ်ပါပြီးဖျားရင်အိမ်မှာပဲထားပါမလာပါနဲ့ကလေးကလေးစော့နေလို့တွွလွန်တူရအဲ့လိုကင်လို့တွဲလို့မကူပါဘူးချင်ချိနေရမယ်ဒီကလေးကိုတွွလွန်တူရရှိတဲ့ကလေးကိုကြိုက်နောက်ထပ်ဟိုဘက်အိမ်ဒီဘက်အိမ်ကိုဒီရှင်အောင်လျှောက်လှဲဦးမယ်နောက်သုံးလေးအိမ်မှာသွားကြိုက်အဲ့ဒီမှာအဲ့ဒီမှာသူ့ပါဇက်ထဲမှာပါလာတဲ့နောက်တစ်ကလေးကူပါပဲ
ရန်ကုန်တိုင်းမှာတော့2016ခုနှစ်ဇန်နဝါရီလကနေမေလကုန်အထိသွေးလွန်တုပ်ကွေးရောဂါဖြစ်ပွားတဲ့သူ280ကျော်နဲ့သေဆုံးတဲ့သူ4ဦးရှိခဲ့ပါတယ်။2015ခုနှစ်တစ်နှစ်လုံးကတော့ရန်ကုန်တိုင်းမှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားတဲ့သူ4300ကျော်ရှိခဲ့ပြီး22ဦးသေဆုံးခဲ့ပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့ချင်းနေမပေါက်ဖွားနိုင်အောင်မိမိတို့အိမ်အနီးတစ်ပိုက်မှာရေတွေမရှိအောင်ပြုလုပ်တင်ပြီးအစိုးရအနေနဲ့လည်းရေမြောင်းတွေကိုရေစည်းရေလာကောက်အောင်ပြုလုပ်ပေးတင်တယ်လို့တက်ဆိုင်ရာပညာရှင်တွေကအကြံပြုထားကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါမြန်မာသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုညနေ 9:00 ထိဆက်ပြီးတော့ချိန်ညာပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင် www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ဒါပြင် VOA ရဲ့ Facebook နဲ့ Twitter ဆာမျက်နှာတွေကနေတဆင့်လည်းကြည့်ရှုနိုင်ပါတယ်ခင်ဗျာကိုယ်တော်သတင်းချင်းချုပ်ကိုနန်းလောင်ကတလဲချိန်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံအနောက်တောင်ပိုင်းကဒါလက်စ်မြို့မှာရဲအယားရှိငါးဦးအသက်ခံရတဲ့ဖြစ်ကြောင်းဥရောပနေတိုးညီလာခံတည်နေတဲ့သမ္မတဩဘားမားဟာသူ့ရဲ့ခီးစဉ်ကနေတရက်ဆိုးပြီးပြတ်မှုဖြစ်လာပါတယ်။သမ္မတဟာရှေ့ဘက်အစောပိုင်းမှာဒါလက်စ်မြို့ကိုသွားရောက်ဖို့မြို့တော်ဝန်ရဲ့ဖိတ်ကြားချက်ကိုလက်ခံထားတယ်လို့အင်ဗျူရောပြောခွင့်ရဂျော့ချ်အာနက်စ်ကစနေနေ့အစောပိုင်းကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံကောင်းဆောင်ရဲ့ဆုံးဖြတ်ချက်ဟာစနေနေ့ကဝါဆောမြို့မှာပြီးဆုံးသွားတဲ့နေတိုးညီလာခံအတွက်တော့အစီအစဉ်ပြောင်းလဲမရှိပါဘူး။နေတိုးညီလာခံမှာအဖွဲ့ဝင်နိုင်ငံတွေဟာမဟာမိတ်အဖွဲ့ကြီးရဲ့အရှိဘက်ချန်ကနိုင်ငံတွေပေါ်ရုရှားရဲ့ချင်းချောင်းမှုတွေတိုးလာတာကိုတံမြန်ဖို့အတွက်ကြိုးပမ်းအားထုတ်မှုအစ်စ်တွေလုပ်ဖို့သဘောတူခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တဦးကိုရုရှားအဆောင်တပ်တဦးကတိုက်ခိုက်တဲ့ကိစ္စကိုလက်တုံ့ပြန်တဲ့အနေနဲ့ရုရှားတန်တမန်တဦးကိုအမေရိကန်ကနင်ထုတ်လိုက်ပါတယ်။နာမည်ဖော်ပြမထားတဲ့ရုရှားတန်တမန်တဦးကိုဂျွန်လ18ရက်နေ့ကနင်ထုတ်လိုက်တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဘီကတောက်ကြားနေမှာပြောပါတယ်။တဟာမော်စကိုမှာရှိတဲ့အမေရိကန်တန်ယုံခြံဝင်းအပြင်ဘက်မှာရုရှားအဆောင်တဦးကအမေရိကန်တန်တမန်ကိုတိုက်ခိုက်ပြီးသတင်းနှစ်ပတ်နီးပါးအကြာမှာနင်ထုတ်လိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံမှာမွတ်စလင်တို့ရဲ့ရမဒန်ဥပုပ်လရဲ့အဆုံးသတ်ချိန်အတွင်းအပြစ်ခတ်ရဆဲဖို့စီးရီးယားစစ်တပ်ကကြေညာထားတဲ့ကာလနောက်ဆုံးရဖြစ်တဲ့ပြီးခဲ့တဲ့တောက်ကြနေ့ကဖြစ်ပေါ်တဲ့တိုက်ခိုက်မှုအတွင်းမှာလူပေါင်း90နီးပါးသေဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဟာစီးရီးယားနိုင်ငံရဲ့မတူညီတဲ့ဒေသတစ်ခုဖြစ်တဲ့တူရကီနဲ့နယ်စပ်အနီးကအစ်လစ်နယ်နဲ့မြောက်ပိုင်းအလက်ပိုမြို့တွေမှာဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းရုပ်ကိုနန်းလောင်ချီညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex Zone ဖြစ်ပါတယ် VOA American သံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 16, 19, နဲ့ 25 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.